မြန်မာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားလပေါင်း20ကြားတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့ပြီးတိုက်ပွဲပေါင်း 6,000 ကျော်ဖြစ်ခဲ့တယ်လို့စစ်ကောင်စီရဲ့စခန်းကြီး9ခုကိုတိုက်ခိုက်ဖျက်ဆီးပစ်နိုင်ခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဒီသတင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။မြန်မာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးလပေါင်း20အတွင်းတိုက်ပွဲပေါင်း 6,000 ကျော်ဖြစ်ခဲ့တယ်လို့စစ်ကောင်စီဘက်ကလက်နက်ကြီး 4,000 ကျော်ပစ်ခတ်ခဲ့တယ်ဆိုပြီး KNU ဘက်ကပြောပါတယ်။နှစ်ဖက်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်လေကြောင်းကနေဘုံကျဲတိုက်ခတ်မှုပေါင်းအကြိမ်တရာကျော်ရှိခဲ့တယ်ဆိုပြီး KNU နဲ့သတင်းပြန်ကြားရေးဌာနဒုတိယတာဝန်ခံစောရွာခွေတူးကအခုလိုပြောပါတယ်။
ကျန်မျိုးဟိုအုပ်စုကြီးကျမှာပေါ့လက်ပေါင်း20အတွင်းမှာတော့တိုက်ပွဲပေါင်းတက်တဲ့ပေါင်းကတော့6,396ဖြစ်တာပေါ့နော်အာလက်ပေါင်း20လက်ပေါင်း20အတွင်းပေါ့တော့ကျွန်တော်တို့ဒီတိကျကြီးဒုညာတဲ့ပေါ့လက်နေကြီးအလုံးကြီးပေါ့စစ်ကောက်စီကဟိုဒီဒီလိုမျိုးခံတဲ့ကြီးရတင်းအော်ကျင်းပါတယ်ဒီကမ္ဘာတစ်ခုကလည်းဒီလိုရတယ်လို့ကျွန်တော်မှာဒီလက်လက်ဆိုင်အတွင်းတော့ဒီကိစ္စနဲ့ကြီးဟိုပြချတာတော့အလုံးပေါင်းတော့4,400ရှိတာပေါ့ဒါလည်းကျွန်တော်တို့ယူတွေ့လို့ရတဲ့အဆုံးဒီလိုပေါ့ဒါမျိုးယူတွေ့လို့မရတဲ့အလုံးကြီးတွေလည်းအများကြီးရှိတာပေါ့နော်ကျွန်တော်စိုက်တဲ့ဖြစ်နေတာဒီကိစ္စလေးနဲ့ပုံမှန်ကျေတာတော့မမျိုးမသားရှိတာပေါ့နော်ကျွန်တော်ဒီစက်ကွေးတင်းထန်တဲ့နေရာကိုသူ့ဟိုရေကြောင်းအပြစ်ကြီးကျေတဲ့ဟာလည်းရှိတယ်ပြည်သူလူထုနေထိုင်တဲ့ကျေးရွာနဲ့ပြည်သူလူထုလုပ်ငန်းရှင်တွေကရေကြောင်းရှိရှိနဲ့ဝန်ကြီးတက်ခဲ့တာတွေရှိတာပေါ့လူနေပေါ့နော်စုပေါင်းအားလုံးကတော့100%ရှိတာပေါ့နော်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပိုင်းမှာထိတွေ့တိုက်ပွဲများထောင်ချီဖြစ်ခဲ့ရုံသာမကစစ်ကောင်စီရဲ့စခန်းတွေကိုတိုက်ခိုက်ရမှာစခန်းပေါင်း9ခုလောက်ကိုတိုက်ခိုက်ရှင်းလင်းနိုင်ခဲ့တယ်လို့လည်းပြောပါတယ်
။တိုက်ခိုက်ရှင်းလင်းခဲ့တာပေါ့နော်။ဒါဒီအဲ့ဒါတော့ကျွန်တော်တို့သတ်မှတ်ထားတဲ့စခန်းကြီးတွေပေါ့နော်။ဒါစခန်းကြီးတွေကတော့စခန်းကြီးတွေကတော့ကျွန်တော်တို့ရှင်းကြမှာအမှတ်တွေပေါ့ဒီအထူးသဖြင့်ပြည်သူစုမြန်မာနိုင်ငံကနေ BBC နဲ့စစ်ကောင်စီနဲ့ရောတဲ့ခံရပါစစ်ကောင်စီနဲ့ BGN နဲ့ရောတဲ့မြန်မာနိုင်ငံစခန်းကြီးပေါ့ဒီစခန်းကြီးတွေကတော့ကြာများပြည့်ရှိတာပေါ့ဒါပေမဲ့စခန်းကြီးတွေကတော့ကျွန်တော်ကိုလာတော့ရှိတယ်ပေါ့နော
်စစ်ကောင်စီဘက်ကထောင်ထဲချီပြီးတေဆုံးမှုဒဏ်ရာရမှုတွေရှိကြောင်း KNU ဘက်ကသတင်းထုတ်ပြန်ခဲ့ပေမဲ့အရေးအတွက်နဲ့အတိအကျကိုစစ်ကောင်စီဘက်ကထုတ်ပြန်တာမရှိတာကြောင့်တီးကြအတီးပြုတ်လို့တော့မရသေးပါဘူးအခုဆိုရင်ကရင်ပြည်နယ်အတွင်းကတပ်မဟာအသီးသီးမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒုက္ခသည်ပေါင်း3,900ကျော်ရှိလာပြီလို့လည်းပြောပါတယ
်3,900,950ရှိရအောင်ရှိတာပေါ့ကျွန်တော်ချင်းတီးကြောက်ထားတာပေါ့နော
်ဟုတ်ကဲ့
ကျွန်တော်စီစဉ်နေတဲ့ဒုက္ခလည်းဥည်လည်းရှိသေးတာပေါ့စီစဉ်ချက်ဥည်လည်း
KNU ဘက်ကတော့တိုက်ပွဲလာကျုပ်သတင်းတွေကိုလည်းထုတ်ပြန်ခဲ့သလိုအခုလိုမျိုးဆရာနာသိမ်းပြီးတစ်နှစ်ခွဲကျော်ကာလအတွင်းမှာလပေါင်း20ကိုတေချာစီးရင်ပြုစုပြီးထုတ်ပြန်ခဲ့ကြလို့ဆိုပါရယ် KNU ဘက်ကအခုလိုသတင်းထုတ်ပြန်ချက်နဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကဘာမှတုံ့ပြန်တာတော့မရှိသေးပါဘူးရှင်